မြန်မာနိုင်ငံမှာဖြစ်နေတဲ့ပြောင်းလဲမှုနှုံးကိုပြောင်းနေတဲ့နှုံးတဲ့ပြောင်းလဲမှုအနှစ်သာရကိုပို့ပြီးအာရုံစိုက်ပါလို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံကပြောင်းလဲတွေဟာဥတီနေတဲ့လမ်းကနေနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေမှာရှိနေသေးတယ်လို့ရန်ကုန်မြို့မှာကျင်းပတဲ့အာဆီယံခေါင်းဆောင်မှုတရားဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသတွေနေပယ်အသီးသီးကခေါင်းဆောင်နေတက်ပြီးတော့ဆွေးနွေးကြတယ်ဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံကိစ္စကိုပဲအာရုံထားဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကိုဘင်္ဂောက်ရုံးကနေဆက်သွဲစုံစမ်းထားတဲ့မတ်စုမြတ်မွန်ကတင်ပြပါမယ်ရှင်။
ရန်ကုန်မြို့စီဒိုနာဟိုတယ်မှာလုပ်ခဲ့တဲ့အာဆီယံ100 Leadership Forum အာဆီယံခေါင်းဆောင်မှုတရားဆွေးနွေးပွဲမှာ Turbulent World, Rising Asia, မတည်ငြိမ်တဲ့ကမ္ဘာကြီးဥမော်လာတဲ့အာရှဆိုတဲ့ခေါင်းစဉ်အောက်မှာအာရှ Pacific ဒေသအပြင်ဥရောပကနေပယ်အသီးသီးမှဥဆောင်မှုပေးနေကြသူတွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့မနေ့ကတော့မတည်ငြိမ်တဲ့အချိန်ကာလတွေအတွင်းမှာခံနိုင်ရည်ရှိမှုဆိုတဲ့ခေါင်းစဉ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကဆွေးနွေးသွားခဲ့ပါတယ်။
We would ask for resilience on your part. You have to have the resilience to be able to resist the temptation.
လွလွယ်လေးနဲ့အကောင်းမြင်လို့နဲ့စိတ်ကိုထိန်းထားနိုင်တဲ့ခံနိုင်ရည်ရှိဖို့ကျမတို့ကတောင်းဆိုချင်ပါတယ်။ကျမကသတိနဲ့အကောင်းမြင်ဖို့ပဲပြောနေတော့လူတွေကစိတ်အနှောက်အယှက်ဖြစ်ကြမှာပါ။အပြုသဘောတန်တရားထားပြီးတော့ကျမပြောတာကိုလူတွေကမကြိုက်ကြပါဘူး။ဒါပေမဲ့ကျမရဲ့နိုင်ငံမှာစစ်မှန်တဲ့တိုးတက်မှုရှိလာဖို့အတွက်ကျမကတော့ပြောရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ပြောသွားခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေကိုကြီးကြတဲ့အခါမှာလည်းပြောင်းလဲနေတဲ့နှုံထက်အနှစ်သာရကိုကြီးကြဖို့အတွက်ဒေါက်ဆန်းစုကြည်ကမင်းကွန်းထဲမှာတိုက်တွန်းသွားပါတယ်။
There are many people who are very much focused on what they call the speed of change. I would like you to focus more on the quality.
ပြောင်းလဲနေတဲ့နှုံးဆိုတဲ့အပေါ်မှာအလွန်ကိုအာရုံစိုက်နေကြသူတွေအများကြီးရှိပါတယ်။ကျွန်မအနေနဲ့ကတော့ပြောင်းလဲမှုရဲ့အနှစ်သာရအပေါ်မှာပို့ပြီးတော့အာရုံစိုက်စေချင်ပါတယ်။အစဉ်လိုက်ဖြစ်တင်တာနဲ့ပြောင်းလဲမှုအရေးအသွေးကပြောင်းလဲမှုနှုံးထက်ကိုပို့ပြီးတော့အရေးကြီးပါတယ်။မှန်ကန်တဲ့လမ်းစီကိုဥတည်နေတဲ့အပြောင်းလဲမျိုးကိုကျမတို့ကလိုလားပါတယ်။ပြောင်းလဲမှုဖြစ်ရမယ်ဆိုပြီးတော့လှုပ်ပြတဲ့အပြောင်းလဲမျိုးကိုတော့မလိုချင်ပါဘူး။ကျမတို့ရဲ့လူပောင်အဖွဲ့အစည်းပေါ်ပြီးတော့ကောင်းမွန်လာစီတဲ့အပြောင်းအလဲမျိုးကိုပဲလိုလားတယ်လို့ပြောင်းလဲမှုနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ကထောက်ပြသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့အပြောင်းအလဲတွေဟာစိတ်မချရသေးဘူးဆိုတဲ့အချက်ကိုလည်းအာဆီယံခေါင်းဆောင်မှုတရားဆွေးနွေးပွဲမှာပြောသွားပါသေးတယ်
။ I've been asked very often, are we on the irreversible path to democratization? And I would say no, not yet.
ဒီမိုကရေစီဖော်ဆောင်ရေးအတွက်နောက်ပြန်မသွားတော့တဲ့လမ်းပေါ်ကိုရောက်နေပြီလားလို့ကျွန်မခဏခဏအမေးခံရပါတယ်။ကျွန်မဖြေချင်တာကတော့မရောက်သေးပါဘူး။ဒါဆိုရင်လုပ်ငန်းစဉ်တွေနောက်ပြန်မလှည့်တော့ဘူးလို့ပြောနိုင်မယ့်အချိန်ဘယ်တော့ရောက်မလဲလို့မေးကြပါတယ်။ကျွန်မရဲ့အဖြေကတော့တာမန်ပြည်သူတွေအနေနဲ့သူတို့ဘဝတွေပြောင်းလဲသွားတယ်လို့ခံစားရတဲ့အခါတာမန်ပြည်သူတွေအနေနဲ့စိုးရိမ်ကြောက်ရွံ့မှုကနေကင်းဝေးသွားပြီလို့ခံစားရတဲ့အခါကျရင်တော့ဒီမိုကရေစီကိုဥတည်နေတဲ့လမ်းကြောင်းဟာပြန်မလှည့်တော့ဘူးလို့ကျွန်မတို့ပြောနိုင်မှာဖြစ်ပါတယ်လို့နိုင်ငံဆောင်ကကဏ္ဍအသီးသီးမှဥဆောင်မှုပေးနေကြသူတွေတက်ရောက်ကြတဲ့ဆွေးနွေးပွဲမင်ကွန်းမှာဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းကလည်းသမ္မတဦးသိန်းစိန်ကိုစားမြန်မာနိုင်ငံရဲ့စိန်ခေါ်မှုနဲ့အခွင့်အလမ်းဆိုင်ရာမင်ကွန်းကိုမနေ့တုန်းကပြောကြားသွားခဲ့ပါတယ်။မလေးရှားနိုင်ငံပါရက်ပြည်နယ်ရဲ့အင်ရှင်မင်သားရာဂျာနာဇင်ရှားအပြင်အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကစီးပွားရေးအရာဥဆောင်မှုပေးနေတဲ့သူတွေနိုင်ငံတကာဆက်ဆံရေးပိုင်းမှာကျွမ်းကျင်တဲ့ပညာရှင်တွေလည်းဒီဆွေးနွေးပွဲမှာသူတို့အမြင်တွေကိုဖလှယ်သွားခဲ့ကြပါတယ်။အားလုံးဒီပါကမြန်မာနိုင်ငံကိုအဓိကထားပြီးတော့ပြောသွားခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲကိုတက်ရောက်တဲ့မြန်မာစီးပွားစီမံအမှုဆောင်များအသင်းကိုယ်စားလှယ်ဦးစော်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်အနေနဲ့ဆိုရင်အာဆီယံနဲ့ကမ္ဘာနဲ့မြန်မာနဲ့ပေါင်းစပ်မှုတွေအပေါ်ပို့ပြီးတော့ဖြစ်လိမ့်မယ်လို့ယူဆခဲ့တာတိုးတော်လည်းမြန်မာနိုင်ငံအကြောင်းကိုကြီးပဲအဓိကထားဦးစားပေးဆွေးနွေးနေကြတယ်ပြောရရင်ဂုံစရာလည်းကောင်းပါတယ်အားရစရာလည်းကောင်းပါတယ်အစ်စ်တော်အခွင့်အလမ်းတွေနဲ့တူပါလာမယ်စိန်ခေါ်မှုတွေအကျိုးသက်တွေကိုကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းရမယ့်အခါမှာအဲ့ဒီကိစ္စတွေကိုရင်ဆိုင်ဖြည့်ရှင်းခဲ့ကြပြီးသားဖြစ်တဲ့စင်ကာပူတို့မလေးရှားတို့ထိုင်းတို့ဗီယက်နမ်တို့အင်ဒိုနီးရှားတို့ဒီနိုင်ငံကလူတွေစီကနေကျွန်တော်တို့လေ့လာပင်ယူဖို့အတွက်အခွင့်အလမ်းတွေရတယ်သူတို့တွေရဲ့တွေ့ကြုံခဲ့ရတဲ့အခက်အခဲတွေသူတို့တွေမှားခဲ့တဲ့အမှားတွေကိုကျွန်တော်တို့လေ့လာသိယူဖို့အခွင့်အလမ်းတွေရတယ်ဒီနေ့ပြောဆိုဆွေးနွေးနေကြတဲ့ဟာနောက်တစ်နှစ်အတွင်းမှာနောက်၃နှစ်အတွင်းမှာနောက်၅နှစ်အတွင်းမှာအလုတ်ကဲအခွင့်အလမ်းမြောက်များစွာကိုနောက်ပညာရေးအခွင့်အလမ်းမြောက်များစွာကိုပေါ်ဆောင်ပေးလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်ကျွန်တော်တို့အတွေ့အကြုံပေါင်းမြောက်များစွာကိုပေးလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
อาเซียนดีดามาอธิกยินไซนิจายาเรสิงคอมูรีโกมหาบิวฮามยาสวนเวมูรีลบิโรอาเซียเอนากะโกปงพอวอยีเวเจเนบรูไนနိုင်ငံမှာအခြေစိုက်တဲ့เอเชีย Inc. Forum အဖွဲ့ကနေပြီးတော့အာဆီယံ100 Leadership ဆွေးနွေးပွဲကိုဒီဇင်ဘာလ9ရက်နေ့နဲ့ဒီကနေ့6ရက်နှစ်ရက်ကြာရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်ရှင်။